ကချင်ပြည်နယ်ရှမ်းမြောက်ဒေသစစ်ဆောင်စခန်းတွေရှိတဲ့ဒေသတွေမှာအေးအေးလွန်ကဲနေပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်ကူညီဆောင်ရှောက်ရေးအဖွဲ့တွေကပြောပါရယ်အထူးသဖြင့် KIO ထိန်းချုပ်နယ်မြေမှာရှိတဲ့စစ်ဘေးဆောင်စခန်းကလူဦးရေ4000ကျော်အတွက်စားနပ်ရိက္ခာနဲ့အဝတ်အစားတွေပေးပို့ဖို့လိုနေပြီးနိုင်ငံတကာအကူအညီတွေရော့ကျသွားလို့အခြေအနေတွေဟာပိုပြီးဆိုးရွားလာနေကြောင်းပူးပေါင်းလုပ်ငန်းစဉ်အဖွဲ့အတွင်းမှက VOE ကိုပြောပါရယ်အပြည့်အစုံကိုကိုစော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါရယ်
ကရယုံထင်းချုံနေမီရဲမှာရှိရဲစပေးဆောင်စကန်ရှိရဲဒေသတွေမှာအေးအေးလွန်ကဲနေလို့အရေးပေါ်အကူအညီလိုအပ်နေပြီး4000ကျော်လောက်ရှိရဲဒုက္ခသည်တွေအနေနဲ့လက်ရှိအခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေကြောင်းကချင်စစ်ဆောင်စကန်တွေကိုကူညီပေးနေရဲရပ်ဘတ်အဖွဲ့၉ခုနဲ့ဖွဲ့စည်းထားရဲပူးပေါင်းလုပ်ငန်းစဉ်အဖွဲ့ GSD အတွင်းမူဥက္ကွန်ရှောင်းအောင်ကပြောပါရယ
် PKO ထင်းချုံ area မှာကျတော့စကန်ကျွန်တော်တို့ဟို message ကြော်လောက်ရှိတာဖြစ်ပါတယ်အဆက်မှာခုလုံးနဲ့ IDB တော်တော်များများကြတော့လက်တလို့အနေထားမှာအဲသူတို့အတွက်ကြတော့လိုအပ်ချက်တရားလည်းများဆောင်းတွဲရလည်းပြန်ဖြစ်လာတော်တော်လေးခက်ခဲတဲ့အဲဘဝကိုသူတို့ဖြတ်တန်းနေရတဲ့အနေထားမျိုးရှိတာဖြစ်ပါတယ် IDB စခန်းထဲကိုရောက်နေတဲ့ကာလကလည်းအဲပို့ပို့ပြမချာလာတော့ဒီအနေထားမှာသူတို့တီးမခံနိုင်တဲ့အနေထားမျိုးလေးပို့ရှိလာတယ်အဲဒီအကူအညီကြီးနဲ့ပတ်သက်ပြီးပြောမယ်ဆိုရင်လိုအပ်ချက်တွေကအရင်များနေတာပေါ့နော
်ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသမှာဒုက္ခသည်စခန်း190ရှိပြီးလူဦးရေကတော့3,300ကျော်ပါတယ်ဒီအတွက်လိုအပ်တဲ့စားနပ်ရိက္ခာကြီးမားသလိုအဝတ်အစားအတွက်ကလည်းအခုလိုဆောင်းလွင်းကာလမှာဆိုရင်ပို့ပြီးခက်ခဲကြောင်းအဝတ်အစားတွေအလှခံပြီးကူညီပေးနေတဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကဘီအက်စတာဇီနောကပြောပါရယ်
ပေါ့ကျွန်တော်ရန်ကုန်ကတော့မနစ်ကထိနေ့မြတိုင်းဘယ်လိုမျိုးအလေးတွေရေးစုဆောင်ပြီးတော့မှပို့ပေးတာမျိုးရှိရဲ့ဆက်ဒါပေမဲ့လို့ဒီနေ့ကကြတော့ကျွန်တော်တို့လူအစားအဲဒီတက်ချက်လောက်ရှာတဲ့လူအနေနဲ့ရန်ကုန်မှာဖြစ်ရင်လူကနည်းနည်းလေးဖြစ်နေပေါ့နော်နည်းနည်းဖြစ်နေတော့ဘယ်သူမှလုံနိုင်နေဖြစ်နေတာဆိုတော့ဒီကရန်ကုန်ကတကယ်မိတ်ဆွေတွေကလည်းသူကလည်းလူချင်းနေပေါ့နော်လူချင်းနေပဲလူကမှမသိဘူးဆိုတဲ့ခါကျတယောက်တစ်ယောက်ကအဲ့လိုဆက်ပြေလာတယ်တော့ပြန်လာကျွန်မလည်းဝမ်းပါတယ်ဒါကိုဟိုဗိုလန်တီယာတွေလည်းထပ်ခေါ်ထားတယ်ပေါ့နော်ဟိုခါတိုင်းလှုပ်ရှားကြတဲ့လူငယ်တွေကိုလည်းကျွန်မထပ်ခေါ်ထားတယ်ဆိုတော့ဟိုရရင်ရတော့ကျွန်တော်တို့အကုန်လုံးစုစည်းပြီးတော့မှသွားပြီးပို့ပေးဖို့ရှိရချက
်ကချင်ဒေသကဒုက္ခသည်စခန်းတွေကို2017ခုနှစ်ကစာဖွင့်ခဲ့တာဖြစ်ပြီးအခုဆိုရင်10နှစ်လောက်ကြာခဲ့ပြီဖြစ်ပါတယ်နိုင်ငံတကာအကူအညီတွေကလည်း2016ကစပြီးရောကျသွားလို့အရင်ကလိုတယောက်ကိုလစဉ်ထောက်ပံ့ရေးကျပ်1000ကျော်ရပေမဲ့အခု900ပဲရတော့ကြောင်း BS Star Zeno ကပြောပါတယ်အသက်19နဲ့35ပါရှိတဲ့မျိုးသားတွေအနေနဲ့စားနပ်ရိက္ခာထောက်ပံ့မရတော့ပါဘူးနေဇာကိတ်စကန်တွေကိုလုံခြုံရေးတင်းကျပ်ထားတာကြောင့်လည်းအရင်လိုတရုတ်ပြည်ဘက်မှအလုပ်လုပ်ခွင့်မရတဲ့အခြေအနေတွေကြုံတွေ့နေရတယ်လို့ဒုက္ခသည်အရေးကူညီဆောက်ရှောက်သူတွေကပြောပါရယ်